Yakhan Pinna Mamaniga, Buddhi Rang, Jintangani, Mongrogo, Pian Lare, a Jintang Lungjong Yi Gardzi, Mankwe, Takaka Rajang, Laipa Lare, Yetta Poy Winter Chu, Te Song Tanya Yagere, Jang, Yakhan Pinna, Suya Pune, Dida Kandriga, Pio Javare, Dita Kai Muha, Yakhan Diana Lenakai Poy, E. E. Lechelu, Sitapeka, Suswanibi, E. E. Dawin Shidu Rigaro, Thru Lecham Hovulu, Nimare.
ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြည်ပခါရရဲ့နောက်ဆုံးသိထားရသမျှခြေနေကိုဖီအိုအေမြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူတီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသုံးထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ င်တို့ရုံးထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကားမိုင်းခွဲတယ်ပြလဲပြခတ်တိုက်ခိုက်တယ်ပေါ့ဒီကနေ့ချင်းနေရာတော့ရဲတပ်သားလေးနှစ်ယောက်ကြာဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့ရဲဖွဲ့ဆိုတော့အေးဖွဲ့ပေါ့လောက်ဆောင်ချက်တည်းကသူတို့လောက်ဆောင်ချက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေ့ကလည်းတန်ရာရယ်
မောင်တော်မျိုးနဲ့တရားရုံးကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချင်းလုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်တုံးကရင်သန်းတွေကိုမောင်တော်နဲ့ဗုဒ္ဓတောင်ကြားက6မိုင်မှာမိုင်း3လုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအချင်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြင်းမာကတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကခုလိုဆက်ပြောပါတယ်
မြန်မာနိုင်ငံရဲ့တပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်နိုင်ငံပြည်ရေးအရေးကြီးကိုအဓိကအထောက်အပံ့ရအဖွဲ့ပဲဒီကတော့ဒီလိုဂျိုးပြီးလုပ်နေတဲ့လူတွေကိုပြစ်ဒဏ်ထားပြီးတိုက်ခိုက်တာပေါ့အဲ့လိုတော့မကောင်းဘူးပေါ့ဗျာတော့ကျန်းသက်လောက်ရက်ကိုလုပ်တဲ့လူတွေကဒီလိုပြစ်ဒဏ်မျိုးယူတိုက်တာပေါ့နော
်အခင်းဖြစ်ပွားရာနေ့တစ်တော်ကြေးရွာသားတို့ကတော့ဘုံခွဲတက်ကတ်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ
်ဘုဒ္ဓတော်နာမုံတော်ကဆရာကံကိုယူတန်တော်လို့ပြောတယ်ဒီကသူကြီးမိလာတယ်လေအဲ့ဒီမှာမိုက်ခဲ့တာစေတနာစေတနာရောက်ဆရာရတာစေတရောက်နေခသာလားပြေးလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမရှိဘူး
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကင်အဖွဲ့လက်ချက်မဟုတ်ကြောင်းအေပြန်ကြရေးတာဝန်ခံခိုင်တုခကပြောပါတယ
်အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြာကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးအောက်ခြေတက်တွေအလုံးကိုကျွန်တော်တို့နေပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဘာမှစစ်တပ်တွေအခြေဆိုင်ထားတဲ့ဈာထင်းမှာဖြစ်တာဘယ်သူလောက်တဲ့ဥစ္စာဆိုတော့ဒါကျွန်တော်တို့လည်းအသေးချာမသိဘူးကြာ
ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဗူရီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဥရဲတိုင်းရင်ရိုးသီးရုပ်ရဲကင်းစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီကနေ့မှလည်းမင်းပြမြို့နယ်ဒိုင်းနာရွာဘက်နဲ့ပလောဝမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်ဒီနေ့လည်းပဲမင်းပြမြို့နယ်ဒီမင်းမင်းရဲ့အခြေပတ်ကဒီဒိုင်းနာရွာဘက်မှာလည်းလက်နက်ကြီးတွေနဲ့တောက်ချောက်ပမာစစ်ကားတွေကစားပြီးတော့ပြစ်နေတာရှိကျန်းနေရာတွေမှာဘလောက်ဘက်မှာလည်းတိကမှုတွေရှိတယ်လို့တော့ဟိုဒေတာတင်းတင်းတွေရတော့တရားဒါမဲ့တိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီရောဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူ
းမနေ့ကလည်းမင်းပြမျိုးနဲ့ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မျိုးနဲ့ဗုဒ္ဓောချေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ကတ်မှုတွေရှိနေတယ်လို့ဂန်ဆောင်ချေးရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အယသကားတွေပါဝင်ရဲတပ်ဘက်ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခတ်ခံနေရပါတယ်။မနေ့ကလည်းမြောက်ဦးမြို့နယ်တိမ်ညူကျေးရွာသရဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံရွာသားတွေကပြောပါတယ်။အောက်တိုဘာလ23ရက်နေ့ကလည်းမောင်တော်မြို့နယ်မောင်တော်ငူမော်သွားကားလမ်းပေါ်မှာလမ်းလုပ်ငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေပြုပြင်စဉ်မှာမိုင်းတလုံးသွေးရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။